ောတာရှင်များခင်ဗျာစစ်စတလူစီယာတန်နာအောင်မှာဘဝအတွက်လင်းရောင်ကြီးကဏ္ဍကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါလေ
။ပါရှင်ဒီတစ်ပတ်ဘဝအတွက်အလင်းရောင်ကြီးကဏ္ဍမှာတော့ရစ်ဆက်ကြံကြုံမှုများကိုရက်ဆိုင်တဦးပေါ်တဦးလေးစားဆိုတဲ့ခေါင်းစဉ်လေးကိုပေးထားပြီး2014ခုနှစ်မေလ24ရက်နေ့တုန်းကပုံရံမင်းကြီး Francis အရှင်သူမြတ်ကဂျော်ဒန်မှာရှိတဲ့ဒုက္ခသည်တွေမတန်ဆွမ်းသူတွေလူငယ်မောင်မယ်တွေနဲ့တွေ့ဆုံခဲ့စဉ်ကမွေးကြခဲ့တဲ့မင်္ဂလာသတင်းစကားလေးကိုကိုးကားပြီးဝေငှပေးသွားမှာဖြစ်ပါတယ်တော်တာရှင်ဓမ္မမိတ်ဆွေများရှင်ဒီမင်္ဂလာစကားလေးကိုဖိလစ်ပိုင်နိုင်ငံ Missionary Servants of the Blessed Sacrament MSBS အသင်းကိုင်းမှတီလာရှင်လောင်းတစ်ပါးဖြစ်တဲ့ Sister Elizabeth ကဘာသာပြန်ဆိုပေးထားတာဖြစ်ပါတယ်တော်တာရှင်ဓမ္မမိတ်ဆွေများရှင်အရှင်သူမြတ်ပုပ် Francis က၎င်းရဲ့မင်္ဂလာသတင်းစကားကိုအခုလိုအစချီးမွှတ်ကြားခဲ့ပါတယ်ချစ်လက်စွာသောညီအကိုမောင်နှမတို့ရစ်ဆက်ကြံကြုံမှုတွေနဲ့တဘောရာကွဲလွဲမှုတွေကြောင့်မိမိတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးဒီဂျော်ရန်မှာခိုးလုံနေကြတဲ့သူတွေအထူးသဖြင့်မတန်ဆွမ်းသူလူငယ်မောင်မယ်တွေအားလုံးကိုတွေ့ဆုံဖို့ကျွန်ုပ်ဟာအလွန်မှပြင်ပြတဲ့ဆန္ဒရှိခဲ့တယ်။ကျွန်ုပ်တို့တွေ့ဆုံကြတဲ့ဒီဂျော်ရန်ဟာသခင်ခရစ်တော်ကတန်ယောဟန်ဘပ်တစ္စတာစီကနေစီကျော်ခြင်းခံယူခဲ့ပြီး၎င်းရဲ့နှိမ့်ချခြင်းကိုပြသခဲ့တဲ့နေရာဖြစ်ပါတယ်။သခင်ခရစ်တော်ကကျွန်ုပ်တို့ရဲ့အပြစ်ကနေကယ်တင်ဖို့ကျွန်ုပ်တို့တွေကယ်တင်ခြင်းရရှိဖို့အတွက်လူအဖြစ်ကိုနှိမ့်နှိမ့်ချချခံယူပြီးစီကျော်ခြင်းမင်္ဂလာကိုဒီဂျော်ဒန်မှာခံယူခဲ့တာဖြစ်ပါတယ်။သူ့ရဲ့နှိမ့်ချစွာလူအဖြစ်ခံယူခြင်းကအပြစ်ဒဏ်ရာတွေနဲ့ပြည့်နေတဲ့ကျွန်ုပ်တို့ကိုဒဏ်ရာတွေကနေကုသပေးဖို့ပဲဖြစ်ပါတယ်။ယခုအချိန်မှာ Middle East ဟာဒုက္ခဆင်းရဲအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလူအများဒုက္ခတွေ့နေကြတယ်။လူအများအပြားတေဆုံးပြီးတိမ်တန်းချီတဲ့လူတွေအိုးအိမ်နိုင်ငံတွေစွန့်ပြီးတခြားနိုင်ငံတွေမှာခိုးလုံကြနေရာရှာဝေနေကြတယ်ကျွန်တို့အားလုံးဟာငြင်းချမ်းရေးဆိုတာကိုလူလားကြသူတွေဖြစ်ပါတယ်ဒါပေမဲ့သဘောထားကွဲလွဲမှုတွေကြောင့်စစ်ပွဲတွေဖြစ်ရက်စက်မှုတွေဖြစ်ဒဏ်ရာတွေရပြေးလွှားနေကြရတာပါပြည်ထနာကိုပိုဆိုးစေတာကလက်နက်တွေဖန်တီးဖြန့်ဝေကြခြင်းအမုံပွားခြင်းရန်ညှိုးထားခြင်းနဲ့ငွေပကာသနလောဘမဲ့ခြင်းတွေကြောင့်စစ်လက်နက်တွေထုတ်ကြပြန်ပြူကြပရိပခါဖြစ်နေတဲ့နိုင်ငံတွေစီမှာဒီလက်နက်တွေကိုရောင်းချပေးနေကြတာကြောင့်စစ်ဖြစ်ပွားမှုကြမ်းကြုတ်မှုတွေကိုပိုပြီးတွန်းအားပေးသလိုဖြစ်နေပါတယ်။ဒီလိုအပြစ်ဒုစရိုက်ကျူးလွန်နေကြတဲ့သူတွေရဲ့နှီးလန်းတွေပြောင်းဖို့ကျွန်တို့ကချစ်ချင်းမြတ်တာနဲ့သူတွေကိုခေါ်ဆောင်ကြရအောင်။ချစ်လက်စွာသောညီအကိုမောင်နှမအပေါင်းတို့တဘောရာကြည့်ပြီးစီးရီးယားနဲ့အီရတ်ကဒုက္ခသည်တွေကိုမိမိတို့ရဲ့နိုင်ငံမှာခိုးလုံခွင့်ပေးထားတဲ့ဂျော်ဒန်နိုင်ငံရဲ့ခေါင်းဆောင်ကြီးနဲ့နိုင်ငံသားအားလုံးအဖက်ဖက်ကနေစေတနာမြစ်တာနဲ့ဖေးမှကူညီပေးနေကြတဲ့သူအားလုံးကိုကျွန်ုပ်အနေနဲ့အထူးပဲကျေးဇူးတင်ပါတယ်။စေတနာတရားဆိုင်ရာလုပ်ငန်းတွေကိုဦးစီးပြီးဆောင်ရွက်နေကြတဲ့ Caritas ဂျော်ဒန်နဲ့တကွတခြားအဖွဲ့အစည်းတွေကိုရောမိမိတို့ရဲ့ယုံကြည်ရာဘာသာလူမျိုးရေးနိုင်ငံရေးဆိုပြီးခွဲခြားမှုမရှိဘဲတနာကျင်လာတဲ့စိတ်နဲ့ဒုက္ခရောက်နေတဲ့ညီကိုမောင်နှမတွေကိုပံ့ပိုးကူညီပေးသူတွေဟာသခင်ယေရှုရဲ့မျက်နာတော်ကိုဖော်ဆောင်ပြသခြင်းပါပဲ။တနာကျင်နာခြင်းနဲ့ပြည့်ဝသောဖျားရှင်၏ကောင်းချီးမင်္ဂလာတော်ဟာသင်တို့နဲ့အတူဒုက္ခရောက်သူများအပေါ်တက်ရောက်ပါစေ။နိုင်ငံတကာဆိုင်ရာအဖွဲ့အစည်းများတို့ဒီများပြားလာတဲ့ဒုက္ခသည်တွေကိုခိုးလုံခွင့်ပေးတဲ့ဂျော်ဒန်ကိုဆက်လက်ပြီးဝိုင်းဝန်းကူညီပံ့ပိုးပေးဖို့ကျွန်ုပ်အနေနဲ့မြတ်တမ်းရက်ခံပါရယ်။ရစ်စစ်ကြံကြုံမှုတွေကိုကျေးဇူးပြုပြီးရက်ကြပါလူသားဆိုင်ရာဥပဒေတွေကိုပြန်လည်အတိအမှတ်ပြုပြီးတဦးအပေါ်တဦးလေးစားကြပါစစ်လက်နက်ကြောင့်ဖြစ်ပွားတဲ့သဘောထားကွဲလွဲမှုတွေကိုစွန့်လွတ်ပြီးညှိနှိုင်းဆွေးနွေးခြင်းတွေကိုပြန်လည်ဖော်ဆောင်ကြပါပြဿနာအတွေ့အကြုံကိုဖြေရှင်းပေးနိုင်တဲ့တခုတည်းသောလမ်းကတော့ဒုက္ခသည်တွေကိုစာနာထောက်ထားခြင်းနိုင်ငံရေးဆိုင်ရာဖြေရှင်းညှိနှိုင်းချက်တွေကိုရှာဖွေခြင်းညီရင်းအကိုလိုစိတ်သဘောထားထားရှိခြင်းတွေသာဖြစ်ပါတယ်ချစ်လာစွာသောလူငယ်မောင်မယ်အပေါင်းတို့ကျွန်ုပ်နဲ့အတူငြိမ်းချမ်းရေးအတွက်ဆုတောင်းမေတ္တာပြုကြရအောင်မိမိတို့ရဲ့နေ့စဉ်ဆောင်ရွက်နေတဲ့လုပ်ငန်းနဲ့အခက်အခဲတွေကိုဖျားရှင်ထမ်းမှာပူဇော်ကြပါစို့ဓမ္မသာထိုက်တန်တဲ့ဆုတောင်းမေတ္တာဖြစ်မယ်ပဝင်းကျင်မှာအားငယ်နေသူတွေဖျားနာသူတွေက လေးသူငယ်တွေတက်ကြီးရွယ်အိုတွေကိုတစ်ဖက်တစ်လမ်းကနေစေတနာထားကူညီပေးခြင်းအပြင်သင်ဟာမျှော်လင့်ခြင်းရဲ့အမှတ်လက္ခဏာဖြစ်စေပြီးသင်ရဲ့စိတ်နှလုံးထဲမှာဖျားရှင်တည်ရှိပြီးစွတ်တောင်းမြတ်တာမှာတည်နေပါဒီနေရာမှာတင်တို့ကိုတွေ့ဆုံရလို့ကျွန်ုပ်အနေနဲ့ဝမ်းမြောက်ပျော်ရွှင်ရပါတယ်။ဒီနေ့ကျွန်ုပ်တို့ရဲ့တွေ့ဆုံခြင်းကပြီးသွားပြီမယ်။စီးရီးယားနဲ့ဆိုင်တဲ့ငင်းချမ်းရေးလမ်းစဉ်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကညှိနှိုင်းပြည့်ရှင်းမှုတွေဖြစ်ပေါ်လာစေဖို့အတွက်ကျွန်ုပ်တို့တွေဆက်လက်ပြီးဆုတောင်းပေးသွားကြရအောင်ပါ။ရစ်ဆက်ကြံကြုံမှုတွေစစ်ပွဲကိုဖန်တီးသူတွေစစ်လက်နဲ့ရောင်းချပေးသူတွေရဲ့စိတ်နှလုံးကိုဖျားရှင်ပြောင်းလဲပေးတော်မူပါစေ။ဖျားရှင်ရဲ့ကောင်းချီးမင်္ဂလာတော်နဲ့ခွန်အားကျေးဇူးတော်များညီချမ်းကြီးဆောင်ရွက်နေသူများနဲ့တင်းတို့အားလုံးပေါ်တက်ရောက်ပါစေဆိုပြီး2014ခုနှစ်မေလ24ရက်နေ့ကပုံရံမင်းကြီးဖရန်စစ်အရှင်သူမြတ်ဟာဂျော်ဒန်ကဒုက္ခသည်တွေနဲ့တွေ့ဆုံဆင်မွေ့ကြားခဲ့တဲ့မင်္ဂလာသတင်းစကားလေးကိုဝေငှတင်ဆက်ပေးရင်ဒီတစ်ပတ်ဘဝအတွက်လင်းရောင်ကြီးကဏ္ဍကိုဒီမှာပဲရှင်းနာလိုက်ပါတယ်တော်တရှင်အပေါင်းပပဖရန်စစ်ရဲ့မင်္ဂလာစကားများကနေနေ့စဉ်ခွန်အားရယူနိုင်ကြပါစေလို့ကျွန်မစစ်စတင်လူစီယာတန်အောင်ကဆုတောင်းမြတ်တာပို့သလိုက်ပါရရှင်